အမျိုးသားပညာရေးဥပဒေပြင်ဆင်ရေးတပိတ်စစ်ကြောင်းကိုပြီးခဲ့တဲ့2015ခုနှစ်မတ်လ10ရက်နေ့ကပဲခူးတိုင်းဒေသကြီးလက်ဗရန်မြို့မှာရဲတပ်ဖွဲ့ကဖြိုခွဲခဲ့တာဖြစ်ပါတယ်2015ခုနှစ်ဇန်နဝါရီလ20ရက်နေ့မှာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်မန္တလေးမြို့ကစတင်ပြီးတပိတ်စစ်ကြောင်းကခြိတက်ခဲ့ကြတာဖြစ်ပါတယ်ဒီနေ့ဆန္ဒပြပွဲကိုရဲတနာပုံတက္ကသိုလ်ကျောက်ဆယ်တက္ကသိုလ်မုံရွာတက္ကသိုလ်ပသိမ်တက္ကသိုလ်အပါအဝင်တက္ကသိုလ်ကျောင်း14ခုကကျောင်းသူကျောင်းသားတွေပါဝင်ခဲ့ကြပါတယ်လက်ရှိအစိုးရလက်ထက်မှာလည်းကျောင်းသားတွေအခွင့်အရေးအပြည့်အဝမရရှိသေးဘူးလို့ဒီနေ့ဆန္ဒပြပွဲကိုဦးဆောင်ခဲ့တဲ့ကိုမျိုးသူကပြောပါတယ
်ကျောင်းသားကရဲတင်ခွင့်ရရှိတယ်ကွာကျွန်တော်တို့အစိုးရဆက်တယ်ပြောင်းလာတယ်ကျွန်တော်တို့ကမှာကျွန်တော်တို့ရေးတင်ခွင့်နဲ့ပတ်သက်ပြီးတော့ဘယ်အစိုးရမှအမှတ်ခံကြမပေးဘူး။လက်ရှိအစိုးရလည်းကျွန်တော်နိုဝင်ဘာလ10ရက်နေ့ရွေးကောက်ဝတ်တက်လာတယ်ဗျာ။ထက်လာပြီးတော့ကျွန်တော်တို့မဲပေးတယ်ကျွန်တော်တို့ပြည်သူအစိုးရလိုခံထားတဲ့အစိုးရမှလည်းကျွန်တော်တို့ရေးတင်ခွင့်နဲ့ပတ်သက်ပြီးတော့အပြည့်အဝပေးတယ်တော့ကျွန်တော်ယူဆတယ်။နောက်ကျွန်တော်ဒီနေ့ဘက်မှာတို့သတိပေးတာပါကျွန်တော်တို့ရေးတင်ခွင့်နဲ့ပတ်သက်ပြီးတော့အပြည့်အဝပေးသင့်နေပြီ
။2008ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းရေး
ကိုရေးကိုရေး
ပြည်တွင်းငြိမ်းချမ်းရေးရရှိရေး
ကိုရေး
ဆန္ဒပြကျောင်းသားတွေကကျောင်းသားတက်မကလွတ်လပ်စွာဖွဲ့စည်းခွင့်ရရှိရေးဒီမိုကရေစီပညာရေးစနစ်ရရှိရေးနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေဖျက်သိမ်းရေးတို့ကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်ရန်ကုန်တက္ကသိုလ်ဝင်းအတွင်းထဲကဘုံခွဲတိုက်ခိုက်ခံခဲ့ရတဲ့ကျောင်းသားတက်မကအဆောက်အုံပြန်လည်တိစောက်ဖို့စီစဉ်နေတာကိုလည်းကန့်ကွက်ကြောင်းဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မတ်ချောစုဆန်ကပြောပါတယ
်ကျောင်းသားကဖွဲ့စည်းခွင့်ကိုတောင်းမှသူတို့တရားဝင်အသိဥပ္ပံမပြုပါဘူးတော့ကျောင်းသားဆိုကျောင်းသားမှာအခြေအနေရင်းအခြေအနေမျိုးနဲ့ရင်ဆိုင်နေရတယ်အဲ့လိုအနေထားမှာဒီကျောင်းသားတက်မကဆိုတဲ့ဒီတမိုင်းဆိုင်ရာအဆောက်အုံကြီးကိုဆောက်ပြီးရဲဆိုတာကကျမတို့အနေနဲ့ဘလို့မှသူတို့ကဘလို့လုံးနေလဲဆိုတာကျမတို့ဘလို့မှချုံချီလို့မရဘူးလက်ခံပြီးလို့လည်းမရဘူး
ခွင့်ပြုချက်မရယူဘဲလမ်းလျှောက်ချီတက်ကြတဲ့ကျောင်းသူကျောင်းသားတွေကိုသက်ဆိုင်ရာမျိုးနယ်ရဲမှုတွေကတားမြစ်ခဲ့ပေမဲ့ဆက်လက်ချီတက်ခဲ့ကြပါတယ်ခွင့်ပြုချက်မတောင်းဘဲဆန္ဒထုတ်ဖော်ခဲ့တဲ့အတွက်ဥပဒေအရအရေးယူသွားမယ်လို့ချမ်းမြတာစီမျိုးနယ်ရဲမှုဦးစံသူကပြောပါတယ်ဆန္ဒပြကျောင်းသားတွေဟာမန္တလေးစည်းချိုကနေ84လမ်းအတိုင်းချီတက်ခဲ့ကြပြီးမဟာမုနိရုပ်ရှင်တော်ဖျားမှာဟောပြောပွဲကျင်းပခဲ့ကြတာဖြစ်ပါတယ်ရှင်